မြန်မာနိုင်ငံမှာရှိတဲ့ COVID-19 တက်ခွဲတည်ပြုလူနာတွေကိုသီးသန့်ထားရှိပြီးကုသဆောင်ရွက်ပေးနေတဲ့အနေအထားတွေကိုတင်ဆက်ပေးပါမယ်။ COVID-19 အတည်ပြုလူနာထားရှိဖို့အတွက်ရန်ကုန်တိုင်းဒေသကြီးမှာနောက်ထပ်နေရာနှစ်နေရာပြင်ဆင်ဆောင်ရွက်ထားတယ်လို့သိရပါတယ်။နောက်ထပ်တိုးလာနိုင်မဲ့လူနာအရေအတွက်ပေါ်မူတည်ပြီးတော့လဲစေယုံကြီးတွေမှာပြင်ဆင်ဆောင်ရွက်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူဟာမနေ့ကညထုတ်ပြန်ခြင်းအထိဆို16ဦးအထိရှိထားပြီးဖြစ်ပါတယ်။အဲ့ဒီတဲကလူနာ12ဦးကိုဝေဘာကီအထူးကုဆေးရုံကြီးမှာတည်တန့်ထားရှိပြီးကုသပေးနေတာပါပြည်တွင်းမှာ COVID-19 ရောဂါဖြစ်လာသူတိုးလာနေလို့ဒီလူနာတွေကိုတည်တန့်ထားပြီးကုသပေးမဲ့နေရာတွေကိုလည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတိုးချဲ့ဆောင်ရွက်နေတာပါကိုရိုနာဗိုင်းရပ်စ်တန်တရားနဲ့စောင့်ကြည့်လူနာတွေကိုဝေဘာကီဆေးရုံမှာအရင်ကကုသပေးနေပေမဲ့အခုနောက်ပိုင်းမှာဓာတ်ခွဲအတည်ပြုလူနာတွေကိုပဲလက်ခံဖို့အတွက်စီစဉ်နေတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကိုပြောပါတယ်
လူနာ18ယောက်ကိုကျွန်တော်တို့လက်ခံပြီးတော့เนาะ ICU service ပေးနိုင်တဲ့ service တက်ပစ္စည်းကရိယာเนาะလူနာကတင်အခန်းတွေကျွန်တော်တို့စီစဉ်ထားပါတယ်ဒါက ICU service နဲ့ပတ်သက်လို့ပြောတာပါเนาะ confirm လူနာအနေနဲ့ဆိုရင်တော့ကျွန်တော်တို့ကလက်ရှိကျွန်တော်တို့ပြင်ဆင်ထားတဲ့အခန်းအနေအထားအရเนาะကျွန်တော်တို့လူနာ80အထိကျွန်တော်တို့လက်ခံလို့ရတဲ့အခြေအနေမှာရှိပါတယ်
COVID-19 ဟာကူးစက်မြန်တဲ့ရောဂါဖြစ်တဲ့အတွက်ပြည်တွင်းမှာကူးစက်ခံထားရသူရှိထားပြီးနောက်ထပ်လူနာအရေအတွက်ဟာတချိန်ထိုးတိုးလာနိုင်တဲ့အတွက်ဝေဘာကီဆေးရုံမှာလူနာတွေကိုထားရှိဖို့နေရာမလုံလောက်တော့ရင်တောင်ကလာပါအမျိုးသမီးနဲ့ကလေးဆေးရုံကြီးကလူနာဆောင်အသစ်မှာထားရှိဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းကိုလည်းဒေါက်တာတာထွန်းကျော်ကဆက်ပြောပါတယ်
။အဲ့ဒီတောင်ကလာပါဆေးရုံကြီးမှာ confirm ဖြစ်မဲ့လူနာအယောက်80အတွက်ကျွန်တော်နေရာထိုင်ခင်းစီစဉ်ပြီးဖြစ်ပါတယ်။အဲ့ဒီအတဲကမှအကြွေယောဂပြင်းထန်လာတဲ့လူနာတွေအတွက်ကျွန်တော်တို့ကအဲ့ဒီမှာ ICU service လို့ခေါ်တဲ့တကယ့်ကို intensive care ပေးရမယ် ventilator service ပေးရမယ်လူနာ12ယောက်တာအတွက်ကျွန်တော်တို့เนาะအဲသူတို့ရဲ့ facility တွေကျွန်တော်တို့ပြင်ဆင်ထားပြီးဖြစ်ပါတယ
်ကျန်းမာရေးနဲ့အောက်ကစားဝင်ကြီးဌာနကအခုပြင်ဆင်ဆောင်ရွက်ထားတဲ့နေရာ2နေရာအရဆိုအတည်ပြုလူနာ200နီးပါးအတွက်အစဉ်နဲ့ဆောင်ရွက်ပြီးတဲ့အခြေအနေမှာရှိနေတာပါအဲ့ဒီပြင်ဆင်ထားတဲ့နေရာ2နေရာလုံးမှာလူနာတွေပြည့်သွားခရင်လဲနောက်ထပ်ထားရှိနိုင်မှုအတွက်စေယုံတွေမှာချုပ်တင်ပြင်ဆင်နေတယ်လို့ပြောပါတယ်။နေရာ2နေရာလုံးဟာရန်ကုန်မြို့မှာတည်ရှိနေပေမဲ့တခြားဒေသကလူနာတွေအတွက်ကိုလည်းစေယုံကြီးတွေမှာလက်ခံကူတာနိုင်အောင်သက်ဆိုင်ရာကျန်းမာရေးဦးစီးဌာနတွေကနေပြင်ဆင်ထားတယ်လို့ဒေါက်တာတာထွန်းကျော်ကအခုလိုရှင်းပြပါတယ်
။ဒါကတော့ရန်ကုန်လိုနေရာမျိုးကတော့လူဦးရေလဲထူထပ်တယ်နော်။ခုနပြောတဲ့ confirm case တွေလဲများများထွက်မယ်လို့ကျွန်တော်တို့ကရည်ရွယ်ထားတဲ့အတွက်ကြောင့်ရန်ကုန်မှာတော့တကယ့်ကိုဒီယောဂါအတွက် special ပြည်ခြားဆေးရုံတွေကျွန်တော်တို့ဖွင့်လှစ်ပြီးတော့ကုသဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ဒါတွေမကဘူး။တခြားသောပြည်နယ်နဲ့တိုင်းများမှာရှိတဲ့အထွေထွေယောဂါကုဆေးရုံများကလည်းနော်မိမိရဲ့ဒေသမှာ positive လူနာနော် COVID-19 positive လူနာရှိခဲ့ရင်လက်ခံကလူရအောင်ကျွန်တော်တို့ဝန်ကြီးဌာနကနေပြီးတော့ဆေးရုံတွေကိုပြင်ဆင်ထားတယ်လို့ကျွန်တော်ဖြေကြည့်ပါတယ်။
လက်တလောမှာ COVID-19 ယောဂါဖြစ်ပွားနေသူ16ဦးမှာအများစုကယောဂါဖြစ်ပွားရာဒေသကရောက်လာသူတွေဖြစ်ပါတယ်။နိုင်ငံတွင်းကိုပြည်ပကနေအစုလိုက်အပြုံလိုက်ပြန်ရောက်လာသူတွေများတာကြောင့်ပြည်သူတွေအနေနဲ့မလိုအပ်ဘဲအပြင်ထွက်တာကိုရှောင်ကျဉ်ကြဖို့ကျန်းမာရေးနဲ့အောက်ကစားဝင်ကြီးဌာနကသတိပေးထားပါတယ်။အသွားအလာကန့်သတ်ခံထားရသူတွေအနေနဲ့တာဝန်ရှိသူတွေကထုတ်ပြန်ထားတဲ့အချက်တွေကိုတိတိကျကျလိုက်နာပေးဖို့ကိုလည်းဒေါက်တာတာထွန်းကျော်ကတိုက်တွန်းထားပါတယ်
။ပုံပြအရေးတကြီးပြောချင်တာကကျွန်တော်တို့လက်ရှိနော် home quarantineFacility quarantine တွေမှာရှိနေတဲ့ quarantine အလုပ်ခံထားရတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားများကိုပို့ပြီးပြောချင်ပါတယ်။သက်ဆိုင်ရာဒေသတွေကနေစီစဉ်ပေးထားတဲ့ quarantine နေရာတွေမှာ quarantine လုပ်ထားတဲ့နေရာတွေမှာ14ရက်ကိုနော်ညွှန်ကြားချက်အတိုင်းပြည်ပဝဝနေပေးဖို့အတွက်ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့တိုက်လဲတိုက်တွန်းသလိုတောင်းလဲတောင်းမှန်လိုပါတယ်။
ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း203နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 93,000 ကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂါကြောင့်သေဆုံးခဲ့သူ 48,000 ကျော်ရှိခဲ့ပေမဲ့ယောဂါသက်သာလာသူအရေအတွက်ဟာလည်း 2,000 ကျော်အထိရှိထားပြီးဖြစ်ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။